ခုခါမှာတော့ရခိုင်ပြည်နယ်မှာဆက်လိမ်မောက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မင်းပြမြို့နယ်အတွင်းမှာဖျားဖူးဆက်လိတစည်းတိမ်းမောက်ခဲ့တာကြောင့်အနည်းဆုံးလူခဏယောက်သေဆုံးပြီးတော့တယောက်ပျောက်ဆုံးနေပါရယ်။ဆက်လိပေါ်လိုက်ပါလာသူတွေက60ကျော်ရှိပြီးတော့သေဆုံးသူအများစုကကလေးငယ်တွေဖြစ်ပါရယ်။ကယ်ဆယ်ရရှိထားသူတွေကိုမင်းပြစီရုံမှာဆေးကုသထားပြီးတော့အစိုးရအာဏာပိုင်တွေနဲ့လူမှုကူညီအသင်းအဖွဲ့တွေကလည်းကူညီဆောင်ရှောက်ပေးထားပါရယ်။ဒီအကြောင်းပြည်စုံကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရယ်။
ဟုတ်ကဲ့ရခိုင်ပြည်နယ်အတွင်းဆက်လက်တိမ်းပေါက်တာဟာဒီကနေ့သကြံအကျိုးနဲ့မနေ့အစောပိုင်းကမင်းပြားမျိုးနဲ့စင်ပိုင်လောက်အကွာတောင်ပုတ်ကြီးကျေးရွာအနီးမေလွန်းကျင်းချောင်းအတွားမြစ်ပြင်မှာဖြစ်ပွားခဲ့တာပါအခင်းဖြစ်ပွားပုံကိုမင်းပြားမျိုးကျင်းရိတ်ဂျူနာလူမှုကူညီရေးအသင်းကအတွင်းရင်းမှုဦးသိန်းထွန်းကအခုလိုပြောပါတယ
်ရှင်းစင်ကရခိုင်ပြည်နယ်အမျိုးနဲ့ကံပွေကျေးရွာကဟိုသူတို့များဦးတို့မင်းပြားတို့အဲ့လိုကပယ်တရားဘူးထွက်လာကြတာဒီမနေ့မိုးလင်းအာယုံတဲ့ပြင်မှာသူတို့ကဟိုဒီဒီမှာဟိုပိုက်ချထားတဲ့ပိုက်ကျိုးကိုနေပြီးတော့အဲ့ဒီဆက်လေရဲ့တက်မှညင်းပြီးတော့ဆက်လေကမှောက်သွားတဲ့ဟာမျိုးဆက်လေမှာပါလာတာကလူက60နှစ်တယောက်အဲ60တယောက်ခေတ်မှာ6ယောက်ကသေပါတယ်ခလေးတွေကများများပါတယ်အော်ရောက်လောက်နေ9လောင်းရရပြီးကိုအဲ့ဟာဟိုစေတန်းပြေသွားတဲ့ဟိုအကြောင်းသူတယောက်အလောင်းကမရသေးဘူ
းဆက်လေမှောက်ချိန်မှာအနီးနားကြီးရွာတွေကတွားရောက်ကယ်ဆယ်ခဲ့တယ်လို့မင်းပြားမျိုးကအာနာပိုင်တွေကိုအကြောင်းကြားခဲ့တာကြောင့်ရဲမိသက်အပါဝင်ဒေသခံအာနာပိုင်နိုင်ငံရေးပါတီနဲ့လူမှုအဖွဲ့အစည်းတွေကတွားရောက်ကူညီခဲ့ပါတယ်လောလောဆယ်မှာတော့ကယ်ဆယ်ထားသူတွေကိုမင်းပြားမျိုးကံတွေကဆောက်ရှောက်ထားတယ်လို့ပြောပါတယ
်အဲ့ဒီအလောက်ခွ9လောက်ကအခုမင်းပြားစေပြည်သူစေယုံကြီးကိုရောက်နေပြီကိုမနေ့ပိုက်ကကျန်တဲ့သူတွေကအကုန်လုံးပြေစင်နိုင်ပါတယ်အခုမင်းပြားမျိုးရဲ့ဟိုဓမ္မယုံကြည်မှသူတို့ကိုဒုက္ခတွေအပြည့်နေမျိုးပေါ်ကဟိုအာနာပိုင်အဖွဲ့စေရောဟိုရပ်ပလူမအဖွဲ့စေအခုဝိုင်းဝိုင်းပြီးကူညီနေကြပါတယ
်မင်းပြားမျိုးနဲ့ရဲတပ်ဖွဲ့ကဒူရဲအုပ်ထုံးငွေအောင်ကအခင်းဖြစ်ပွားတာကိုအတည်ပြုပြီးဆက်လက်မောင်းနှင်သူကိုအရေးယူဖို့ဆောင်ရွက်ထားကြောင်းပြောပါတယ
်ခုနောက်သေးပြီးတော့တယောက်ကတော့တုံးနေတာပေါ့ဦးစားလင်းကလေးတယောက်ကတော့ပျောက်နေတာဒါလို့မလို့ဘူးလက်ရှိတော့အိမ်မှာတန်ရတဲ့ဟိုနည်းနည်းမိုးရဲမော်ရဲနဲ့ဒါရရတဲ့လူတွေတော့စိတ်ယုံမှာပူတာလားဖြစ်တယ်။ပေါ်သွားတာမောင်းနေလို့မို့ဒီဒီဆိုလူတွေဒီဆုံးတန်ရအောင်ဖြစ်လို့မို့အဲ့မှာဘယ်လိုဖြစ်မလဲ။ကျွန်တော်မောင်းနေတဲ့လူတော့ကျွန်တော်တို့ကနေပြီးတော့ဒါမှုဖွင့်ရေးယူမှာ
။ပြီးခဲ့တဲ့နှစ်ဇွန်လဆန်းကလည်းပုံတကြုံမျိုးနယ်အတွင်းမှာကျောင်းသူကျောင်းသားတွေလိုက်ပါလာတဲ့ဆက်လက်နှိမ့်ယူခဲ့ရမှာကျောင်းသူကျောင်းသား9ဦးသေဆုံးခဲ့ရပါတဲ့။စကိုင်းပြည်နယ်အတွင်းဒေသအတော်များများမှာရေလန်းခီးကိုအဓိကအားထားသွားလာနေရပြီးဆက်လီမော်တော်တင်ဘောတွေမကြာခဏနစ်မြုပ်တာကြောင့်အစိုးရအနေနဲ့လမ်းပန်းဆက်သွယ်ရေးကိုတိုးချဲ့ဆောင်ရွက်ဖို့နဲ့ရေရင်တွေကိုတိတိကျကျကြီးကြပ်ဖို့လိုအပ်ကြောင်းဝေဖန်ထောက်ပြတာတွေရှိခဲ့ပါတယ်ခင်ဗျာ
။ကုမ္ပဏီဆောင်သတင်းပေးပို့ထားတာပါ။